ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မြန်မာညီညွတ်ရေးစင်တာ MPC က Technical Advisory Team ခေါ်လုပ်ငန်းညီနိုင်ရေးအဖွဲ့နှစ်ဖွဲ့တို့ရဲ့တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့ဆက်လက်ကျင်းပခဲ့ပြီးအပြစ်ကတ်ရစဲဆိုင်ရန်စောင့်ကြည့်ရေးအဖွဲ့ပူးပေါင်းဖွဲ့စည်းဖို့နဲ့နှစ်ဖက်တက်တွေဆက်လက်နေရာချထားရေးကိစ္စတွေကိုလာမယ့်လမှာကျင်းပမယ့်ပြည်ထောင်စုအဆင့်ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးနိုင်ဖို့အတွက်ညှိနှိုင်းခဲ့ကြပါတယ်။လုပ်ငန်းညှိနှိုင်းရေးအဖွဲ့နှစ်ဖွဲ့ရဲ့နှစ်ရက်ကြာဆွေးနွေးပွဲမှာတော့အချက်၅ချက်ကိုအလေးထားဆွေးနွေးခဲ့တာဖြစ်ပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ KIO နဲ့ MPC ရဲ့လုပ်ငန်းညှိနှိုင်းရေးအဖွဲ့နှစ်ဖွဲ့ရဲ့ဒုတိယနေ့ဆွေးနွေးပွဲကိုမြစ်ကြီးနားမြို့က KIO အဖွဲ့ရဲ့လုပ်ငန်းညှိနှိုင်းရေးအဖွဲ့ရုံးမှမနက်9နာရီကနေ3နာရီခွဲအထိကျင်းပခဲ့ပြီးအချက်၂ချက်ကိုအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးတဲ့အချက်တွေကို KIO လုပ်ငန်းညှိနှိုင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကအခုလိုပြောပါတယ်။
ဒီကနေ့ရဲ့ agenda ကျွန်တော်တို့ဒီ joint monitoring committee ဖွဲ့စည်းရေးပဲကျွန်တော်ဆွေးနွေးရဒီဒီတပ်ပိုင်းဆိုင်ရာကိုဒီတပ်အရေးအတွက်နဲ့တပ်နေရာချထားရေးနှစ်ဖက်တပ်များတည်ရှိမှုအနေအထားပြမြေပုံဒီဥစ္စာလုပ်ဖို့အတွက်ဆွေးနွေးရ
joint monitoring group ကအပြစ်ခတ်ရစဲရေးဆိုင်ရာစောင့်ကြည့်ရေးအဖွဲ့ပူးပေါင်းဖွဲ့စည်းဖို့မှာတော့အစိုးရဘက်ကတခြားအပြစ်ရအဖွဲ့၅ဝက်နဲ့လှုပ်ဆောင်နေပြီးဖြစ်တာကြောင့် KIO ဘက်ကတင်ပြတာနဲ့အများအားဖြင့်ကန့်ညီမှုရှိကြောင်းပြောပါတယ်။တက်နေရချထားရေးကိစ္စနဲ့ပတ်သက်ပြီး KIO ရဲ့တင်ပြချက်ကိုတော့ဦးထောက်ခါကအခုလိုရှင်းပြပါတယ်
။စက်တင်ဘာ30ရက်နေ့အထိတော့အထက်တပ်များတည်ရှိမှုအနေထားပြမြေပုံကိုဒီနှစ်ဖက်ကိုယ်စားလှယ်ဆွေးနွေးပွဲမှာအစည်းအဝေးတွင်းမှာကျွန်တော်တို့ဒါကြည့်ပြုမှုပေါ့မှတ်တမ်းတင်မှုကိုကျွန်တော်တို့လုပ်မယ်အဲဒီကနေမှ decision ကျွန်တော်တို့ဟာရှေ့တန်းပြဿနာတွေကိုဖြေရှင်းမယ်သဘောတရားကနိကလွန်းတဲ့စစ်တပ်တွေကိုဘယ်လိုခွာမလဲပြီးရင်တည်ယူဖို့ဆောင်ရွက်လမ်းကြောင်းတွေကိုဘယ်လိုထားရှိမလဲအရက်သက်တွေရဲ့သွာလာမှုကိုဘယ်လိုသဘောထားမလဲစသည်ဖြင့်ပေါ့အဲဒီအခြေခံပေါ်ကနေမူတည်ပြီးတော့ကျွန်တော်တို့ဒီ monitoring program တွေကိုလုပ်သွားမယ်
မြန်မာငြိမ်းချမ်းရေးစင်တာ MPC ရဲ့လုပ်ငန်းညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဦးလာမောင်ရွှေကနေ့ရက်တာဆွေးနွေးမှုမှာအချက်၅ချက်ကိုဆွေးနွေးနိုင်ခဲ့တယ်လို့ပြောပါတယ်
။တို့တို့အာဂျန်တန်၅ခုဆွေးနွေးဖို့သဘောတူတော့အဲ၅ခုလုံးဒီနေ့ဆွေးနွေးလို့ပြီးတယ်ဗျ။ဟိုနောက်တစ်ချိန်ကျင်းပမယ့်အစီအစဉ်ကျွန်တော်တို့ဆွေးနွေးမယ်။နောက်ကျွန်တော်တို့ ITV ကိစ္စပြခတ်ဆောင်ကြည့်တဲ့အဖွဲ့တွေဖွဲ့စည်းနိုင်မှုကို Ceasefire Monitoring ကိစ္စနောက်ပြီးတော့မှကျွန်တော်တို့ကအဆိုပြုထားတဲ့ Nationwide Ceasefire ပေါ့နော်နိုင်ငံလုံးဆိုင်ရာပြခတ်ရရှိနိုင်မှုနဲ့သူတို့၅ချက်ပြည်တယ်ဗျ။အဲ၅ချက်လုံးကျွန်တော်တို့ဒီနေ့တော့ဆွေးနွေးလို့ပြရပါတယ်ဆက်တော့
။အော်တိုဘာလပထမပတ်မှာပြည်ထောင်စုအဆင့်ဆွေးနွေးရေးကိုတော့နှစ်ဖက်အဖွဲ့တွေကတက်ဆိုင်ရာဗဟိုအဖွဲ့ကိုတင်ပြသွားမှာဖြစ်ကြောင်းပြောပါတယ်။အထွေထွေခေါင်းစဉ်အောက်မှာတော့ပြည်ထောင်စုအဆင့်မဆွေးနွေးမီလုပ်ငန်းညှိနှိုင်းရေးအဖွဲ့နှစ်ဖွဲ့ထပ်မံတွေ့ဆုံဖို့ကိုလည်းသဘောတူခဲ့ကြပါတယ်။လက်ရှိပြီးဆုံးသွားတဲ့လုပ်ငန်းညှိနှိုင်းရေးအဖွဲ့နှစ်ဖွဲ့ရဲ့တွေ့ဆုံဆွေးနွေးပွဲအပေါ်မှာတော့ဦးလာမောင်ရွှေကအခုလိုပြောပါတယ်။
ဟုတ်တယ်ဗျဒီစနေဖြစ်ဖို့ကျွန်တော်တို့တစ်ခါ3လခွဲလောက်ဆောင်းရတဲ့သဘောတော့ဆောင်းနေမယ်တကယ်ဆွေးနွေးကြည့်ရတဲ့အခါကျတော့လည်းတော်တော်လေးကျွန်တော်တို့ဂျူဒီမလင်ထားတာတက်ဖို့ကောင်းတယ်လို့ပြောရမယ်တော့ကျွန်တော်အားမှုကတော့ခေါင်းစဉ်5ခုလို့မှလည်းရှိတယ်လို့ကျွန်တော်တို့ဘက်ကတင်ပြလိုတဲ့ဒီ Nationwide Ceasefire ပေါ့လေနိုင်ငံလုံးဆိုင်ရာတစ်ခါရစဲမှုကျွန်တော်ဘက်ကတော့တည်ပြီးစာတင်ပြနိုင်တဲ့အတွက်တော့ကျွန်တော်ပူတော့အားရပါတယ်
ငင်းကြရဲ့အကျိုးတော်ဆောင်တဦးဖြစ်တဲ့ဦးအင်ရှန်ဆန်အောင်ကတော့တက်နေရချထားရေးနဲ့စောင့်ကြည့်ရေးအဖွဲ့တွေပူးပေါင်းဖွဲ့စည်းနိုင်ရင် IDP ကဒုက္ခသည်တွေကိုပြန်လည်နေရာချထားဖို့နဲ့အခြားကိစ္စတွေဆောင်ရွက်ဖို့အတွက်အလားအလာကောင်းလာမယ်လို့သုံးသပ်ပါတယ်
အဲ့ဒီကလက်မရေးထုတ်နေအဲ့ဒါတွေမလုပ်ရင်အဲ့ဒါတွေမလုပ်ထားရင်တော့တိုက်တိုက်ပွဲကအချိန်မရပြန်ဖြစ်မှာပါပဲအဲ့ဒါကြောင့်ဒီတက်နေရချထားရေးနဲ့ဒီ joint monitoring ကိစ္စတော့အရေးကြီးတဲ့အခမ်းအနားမှာပါဝင်နေအဲ့ဒါလေလုတ်ပြီးမှပဲဒီမိုင်းရှင်းလင်းရေးတွေပါတယ်ကလည်းအဲ့ဒီမှာပဲလုတ်အောင်ပါပေါ့ပြီးတော့ဟိုပြ ITV တွေနဲ့ပြန်နေရချထားလို့ရပြီပေါ့အဲ့ဒါလေလုတ်နိုင်တာဖြစ်စပြီးမှဇနဲ့နိုင်ငံရေးဆွေးနွေးပွဲတွေလည်းကောင်းမှုမှုအေးဆက်တာလုတ်လို့ရမယ်အနေနဲ့ဒါမျိုးတို့သုံးသပ်လို့ရတော့
KIO နဲ့အစိုးရတက်အကြနှစ်နှစ်ကျော်ကြာပြန်လည်ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲကာလအတွင်းမှာတော့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာ15ကြိမ်လောက်ဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ပြီးခဲ့တဲ့မေလကုန်ပိုင်းကဆွေးနွေးပွဲမှာတော့တိုက်ပွဲတွေလျှော့ချဖို့တိုက်ပွဲမဖြစ်အောင်ထိန်းသိမ်းဖို့အပါအဝင်အချက်9ချက်ကိုသဘောတူညီခဲ့ပေမဲ့ဆွေးနွေးပွဲပြီးနောက်မှာကချင်ပြည်နယ်အတွင်းကနေရာဒေသ3ခုလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပူတော်ခေအိမ်မချမ်းဘောဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့ KIA တပ်ဖွဲ့ကဖမ်းဆီးရမိတဲ့တမတော်ရရှိတအူးကိုခေါင်းဖြတ်တတ်ခဲ့တယ်လို့ကာဝေးဝင်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ ဒီကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းက KIO အဖွဲ့ကိုစာရေးမေးမြန်းထားပြီးဒီရက်ပိုင်းတွင်အတွင်းမှာတော့ KIO ဘဟုကတရားဝင်အကြောင်းပြန်ဖို့ရှိနေပါတယ်။